တိုက်ပွဲတွေဖြစ်တည်လာနေတဲ့ရခိုင်ပြည်နယ်မှာအာဏာပိုင်ရဲ့ကန့်သတ်မှုတွေကြောင့်ဒေသခံတွေအတွက်မရှိမဖြစ်လိုအပ်နေတဲ့ကျန်းမာရေးဆက်ရှောက်မှုအကူအညီတွေမရနိုင်ပဲဖြစ်နေရတယ်လို့ပြည်ထောင်နိုင်ငံအခြေစိုက်နယ်စည်းမထဆရာဝန်များဖွဲ့ MFSF ကပြောဆိုလိုက်ပါတယ်။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်ဖွဲ့ AA တို့ကြားတိုက်ပွဲတွေပြင်းထန်လာနေတဲ့ဇန်နဝါရီလဆန်းကစလို့ပုံနေကျုံမြို့နယ်မှာကျန်းမာရေးဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေကိုခွင့်မပြုတော့တဲ့အကြောင်းဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ပူစီတော်မြို့နယ်မှာရှိတဲ့ရဲကင်းစခန်းတွေကိုရခိုင်တပ်မတော် AA ကဇန်နဝါရီလ4ရက်နေ့လွတ်လပ်ရေးနေ့မှာဝန်ရောက်စီးနှင်းတက်ခတ်ခဲ့ရာကရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်လာတာဖြစ်ပါတယ်။တိုက်ပွဲတွေကြောင့်ကျန်းမာရေးဆက်ရှောက်မှုလုပ်ငန်းတွေကိုကန့်သတ်ခံရတဲ့အတွက်ပရိပခတ်ဖြစ်ရာဒေသမှာအကူအညီတွေမရနိုင်ပဲဖြစ်နေရတယ်လို့လည်း MSF ကပြောဆိုခဲ့တာပါ။ကျန်းမာရေးဆက်ရှောက်မှုတွေအားနည်းတဲ့ရခိုင်ပြည်နယ်ကျေးလက်ဒေသမှာခြေစိုက်ထားတဲ့နယ်လယ်စည်းကမ်းမပွင့်နိုင်တာနှစ်လရှိလာတဲ့အချိန်မှာပဲတခြားဝေးလံတဲ့နေရာတွေကိုစစ်ကူတမှုခံယူဖို့တွားကြရတဲ့ဒေသခံတွေအနေနဲ့ခက်ခဲတွေကြုံရတယ်လို့လည်းဆိုပါတယ်။ဒီသတင်းပတ်ထဲမှာပဲမင်းပြားမြို့နယ်ကမဖျားဝေနာတဲ့သူအပြင်းထန်နာမကျန်းဖြစ်ရာကမြောက်ဦးစေုံကိုပို့ဆောင်စဉ်လမ်းခီးမှာမြန်မာစစ်တပ်ကဖမ်းဆီးခံရပြီးနောက်ပိုင်းတည်ဆုံသွားတဲ့အကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲ MSF အဖွဲ့ရဲ့ကြေညာချက်ထွက်ပေါ်လာခဲ့တာပါစစ်တပ်ကဖမ်းဆီးသွားတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့မြန်မာစစ်တပ်ကတစုံတရာတုံ့ပြန်ပြောဆိုတာမျိုးတော့မရှိသေးပါဘူး